ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်နိုင်ငံတွင်အိုးအိမ်ဆွန့်ထွက်ပြေးရတဲ့ရိုဟင်ဂျာတွေနဲ့တခြားထိခိုက်တရောက်တဲ့အတိုင်းဝိုင်းကိုမရှိမဖြစ်လိုအပ်ချက်တွေဆက်လက်ထောက်ပံ့နိုင်ရမှာအသုံးပြုဖို့နောက်ထပ် ဒေါ်လာ150ကသံအမေရိကန်ကထပ်မံပေးအပ်တာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်းကထိတ်လန့်တုန်လှုပ်ဖွယ်အကြမ်းဖက်မှုတွေကနေထွက်ပြေးရတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ကိုယ်သိညီပါအတွက်အရေးပေါ်လိုအပ်ချက်တွေပြည့်နေစေရေးအမေရိကန်အထောက်အပံ့ကပံ့ပိုးပေးနိုင်မှာဖြစ်ကြောင်းလည်း ီအတွေ့အမေရိကန်ရဲ့ထောက်ပံ့မှုဟာအခုဆိုရင်ဒေါ်လာတန်1300ကျော်ရှိပြီလို့လည်းပြောဆိုထားပါတယ်။အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်ဒုက္ခသည်တွေကိုလက်ခံရတဲ့နိုင်ငံတွေရဲ့ကုန်ကျစရိတ်နဲ့တာဝန်ခံရမှုကိုလည်းအမေရိကန်ပြည်ထောင်စုကအသိအမှတ်ပြုတဲ့အကြောင်းရိုဟင်ဂျာအတိုင်းဝန်းကိုအကာအကွယ်ပေးချတဲ့ဒေသရင်းနိုင်ငံအားလုံးကိုအမေရိကန်ကဆက်လက်ပံ့ပိုးမယ်အကြောင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံမထားပါဘူးရှင်။